မြန်မာပြည်သူတွေအတွက်ကောင်းကျိုးထက်ဆိုးကျိုးပိုများစေရာကြောင့်မြေဆုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းပေးဖို့အမေရိကန်ရောက်မြန်မာနိုင်ငံသားတွေကဝါရှင်တန်ဒီစီမှာရှိတဲ့တရုတ်တန်ယုံနဲ့မြန်မာတန်ယုံရှိတွေမှာတောက်ကြနေလေပိုင်းကဆန္ဒထုတ်ဖော်တောင်းဆိုလိုက်ကြပါတယ်။တရုတ်နိုင်ငံဘက်ကပြန်ဆချင်နေတဲ့မြေဆုံစီမံကိန်းပြဿနာဖြေရှင်းရေးမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်ရောနိုင်ပါမလားဆိုတာတန်တရားဝင်မိတယ်လို့နိုင်ငံရေးလေလာသူတချို့ကအသုံးသတ်ကြပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကပြောပြပေးပါရှင်။
အမေရိကန်ရောက်ကချင်တိုင်းသားတွေနဲ့မြန်မာနိုင်ငံသားတွေစုပေါင်းပြီးမြစ်ဆုံစီမံကိန်းအပြေးတိုင်ဖျက်သိမ်းပေးဖို့ဝါရှင်တန်ဒီစီကတရုတ်တန်ယုံနဲ့မြန်မာတန်ယုံရှေ့တွေမှာတောက်ကြနေလေပိုင်းကဆန္ဒပြခဲ့ကြတာပါ
။
အင်ဒီယားနာပြည်နယ်ကနေလာရောက်ပြီးဝါရှင်တန်ဒီစီမှာဆန္ဒပြထုတ်ပေါ်တဲ့ကုအောင်မြင့်ထွန်းကတရုတ်နဲ့မြန်မာတန်ယုံရှေ့ဆန္ဒပြရတဲ့အကြောင်းရင်းကိုရှင်းပြပါတယ
်။အဓိကတော့ဒီလိုစီမံကိန်းကကျွန်တော်တို့ဟိုအသက်ပြေကျော်ဖြစ်တဲ့အေယာဝတီစိန်ခေါ်သွားမှာဆိုလို့နောက်တစ်ချက်ကမြေတုံတဲ့စီမံကိန်းကိုတိဆောက်လိုက်မယ်ဆိုလို့ရှိရင်တော့အထူးသဖြင့်ကချင်ပေါ့နော်ကချင်ဒေသခံပြည်သူလူထုတွေရဲ့ကြုံလာမဲ့ဆိုးကျိုးတွေနောက်ပြီးတော့ဒီအေယာဝတီမြေတချောက်မှာရှိတဲ့မြို့ရွာတွေနောက်ပြီးတော့ဒီမြို့ရွာတွေကလူတွေကနေပြီးတော့အားထားလက်တည်နေရတဲ့နေရာတွေပေါ့နော်ပျက်စီးဆုံးဆုံးသွားလိမ့်မယ်ဒီဖြစ်မျိုးတွေကိုကျွန်တော်လက်မခံနိုင်ဘူးဒီရေကာတာကြီးကျိုလဲပျက်စီးသွားရင်ဒီမနိုင်ငံတိုင်းသားပြည်သူစံမောင်းများစွာအသက်ဆုံးဆုံးသွားနိုင်ပါလေအဲဒီအတွက်ကိုမဖြစ်တင်ဘူးဒီအတွက်ကြောင့်ကျွန်တော်တို့ကသစ္စာကြီးမဲ့ရေကိုအလုံးမရှိတာဖြစ်ပါလေ
တရုတ်နိုင်ငံဘက်ကပြန်ဆကျင်နေတဲ့မြစ်ဆုံစီမံကိန်းပြဿနာကင်တွယ်ဖြေရှင်းရင်းမှာ NLD အစိုးရကပြည်သူတွေရဲ့သဘောဆန္ဒကိုလိုက်လျောနိုင်ပါမလားဆိုတာတန်တရားဝင်မိကြောင်းအမေရိကန်မှာနေထိုင်တဲ့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာတင့်ဆွေကဆိုပါတယ
်ကျွန်တော်မြေဆုံစီမံကိန်းကတော့ဒီနေ့ပမာပြည်မှာတပြည်လုံးကပြည်သူလူထုဘယ်သူကိုမေးမေးဘယ်သူမှသဘောကျတဲ့စီမံကိန်းကြီးမဟုတ်တာတော့သိကြပါတယ်ခင်ဗျအဲ့တော့ဒေါက်တာဆောင်ကြီးနောက်မကြခင်သွားမယ်တရုတ်ပြည်ခီးစင်မှာဒီကိစ္စတွေဆွေးနွေးရင်လည်းပဲသူကအတက်နိုင်ဆုံးတော့တိုက်ပြည်ဂျိုစီဘောဘက်ကကြည့်ပြီးတော့သူညှိပါလိမ့်မယ်သို့တော့အရင်အရင်ကဟလာအဘေးယူတွေလုပ်ပြီးသဘောတူထားတဲ့စေစုဟာကဘယ်လိုဒီလုတ်ခဲ့တယ်ဆိုတော့ကာယကံရှင်တွေကလည်းအဲဘာလုတ်ထားလဲကျွန်တော်တို့ကမသိဘူးအဲ့တော့ဒီဟာတွေကိုအတက်နိုင်ဆုံးတော့ဒေါ်အောင်ဆန်းစုကြည်ကကြိုးစားပြီးတော့လုပ်လိမ့်မယ်သို့တော့ကျွန်တော်ကတော့အခုချိန်ဒီဟလာပြည်သူလူထုဖြစ်စေချင်တဲ့လောက်ဒီဖြစ်ပါမလားဆိုတော့စိုးရင်ချက်ကတော့ရှိသေးပါပဲခင်ဗ
ျတရုတ်အစိုးရနဲ့သူ့ရဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေဟာနိုင်ငံသားတိုင်းပြည်တွေကစီမံကိန်းကြီးတွေကိုလုတ်ကန်ခွင့်ရဖို့ကြိုးစားကြပြီးသက်ဆိုင်ရာနိုင်ငံတွေကိုအတိုးနှုန်းတစ်ခုတတ်မှတ်ရင်ငွေအမြောက်အများထုတ်ချတဲ့လုံနီးလုံဟန်နဲ့လဲပတ်နေတာပါနောက်ဆုံးမှာသက်ဆိုင်ရာနိုင်ငံတွေကအကျွေးပြီးတဲ့ပြဿနာနဲ့ရင်ဆိုင်ရပြီးတရုတ်ကုမ္ပဏီတွေရဲ့ဝါမျိုးမှုကိုကြုံရတဲ့တာဒကတွေရှိခဲ့ပါတယ်မလေးရှားနိုင်ငံကတော့အရင်ဝန်ကြီးချုပ်နဲ့တရုတ်စီလေးလုံးကုမ္ပဏီတို့ချုပ်ဆိုခဲ့တဲ့ဒေါ်လာဘီလီယံ20တန်းရထားလမ်းစီမံကိန်းကိုနောက်တက်လာတဲ့ဝန်ကြီးချုပ်မဟာသီယာလက်ထက်မှာဖျက်သိမ်းလိုက်ပြီးပြည်သူတွေအကျိုးရှိစေမယ့်အစီအစဉ်ဖြစ်လာအောင်ပြင်ဆင်ညှိနှိုင်းပြီးမှလက်ခံခဲ့တာတွေ့ရပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့မြစ်ဆုံစီမံကိန်းကိစ္စမှာတော့ဒီလိုပြန်လည်ညှိနှိုင်းတာမျိုးကိုတော့မလုပ်သင့်ပဲလုံးဝဖျက်သိမ်းသင့်တယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ကျွန်တော်ကတော့ဒီမြစ်ဆုံကိစ္စမှာတော့ရေးချီကိုကျွန်တော်တို့ကြည့်ရမှာအကျိုးမြတ်ရခိုင်နှုန်းတွေတိုးတာနဲ့ဖြစ်တဲ့ကိစ္စတည်းရလို့ကျွန်တော်မြင်ဆဘူး။မကြသေးရနိုင်ငံတကာမှာတရုတ်ပြည်ရဲ့ဟလာအဲ့လိုယင်းနှိမ့်နှံမှုတွေငွေချေးမှုတွေကြည့်လို့ရှိရင်နိုင်ငံငယ်တွေနိုင်ငံသေးတွေဆင်းရဲတဲ့နိုင်ငံတွေဟာအဲ့ဒီဒုက္ခတွေဘယ်လောက်ကြီးတယ်ဆိုတာကဖြည်းဖြည်းချင်းတိလာကြတာဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကတော့အတော့ကိုခက်တဲ့ကိစ္စဒါကိုကျွန်တော်တို့ဒီ energy ဆိုတာဟာစိတ်ဆန္ဒရှိတယ်လေအစွမ်းအားရှိပါမလားလို့ကျွန်တော်ကဟိုစိုးရိမ်နေတော့ဒီအချိန်ဒီတည်းမှာ energy ကကောင်းခံရအောင်မလားအဲဒါကိုပဲကျွန်တော်ဆက်စွရင်လေဒါကြောင့်အပေးအယူလုပ်ချင်းအဲရခိုင်လုံးတိုးချင်းနဲ့လည်းပဲကျွန်တော်ကတော့အဲတိတ်သဘောကျတဲ့အဲပြည်သူလူထုတောင်မဟုတ်ပါဘူးခင
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ AP 25ကနေ28ရက်နေ့အထိတရုတ်နိုင်ငံဘေကျင်းမှာကျင်းပမဲ့ဒုတိယအကြိမ်မြောက်ပိုလန်မသစ်စီမံကိန်းဖိုရမ်ကိုတက်ရောက်ဖို့ရှိပြီးတရုတ်တာဝန်ရှိသူတွေနဲ့တွေ့ဆုံခြင်းမှာမြစ်ဆုံစီမံကိန်းအကြောင်းထည့်သွင်းဆွေးနွေးလိမ့်မယ်လို့မျှော်လင့်နေခြင်းမှာအမေရိကန်ရောက်မြန်မာတွေကဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ